ILO ခေါ်နိုင်ငံကလူ့သမတ်တမကရဲ့စီမင်းကူးစက်အဖွဲ့ဖွဲ့ဟာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ကိုရုတ်တရက်ချက်တောက်ပြစ်လိုက်ပါတယ်။ရန်ကုန်ကနေအခုလိုထွက်ခွာရခြင်းဟာစစ်စိုးရထိတန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ကိုယ်စုံကွင့်မရလို့ဖြစ်တယ်လို့အဖွဲ့ဝင်၃ဦးပါကူးစက်အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ILO ကူးစက်အဖွဲ့အနေနဲ့အင်္ဂါနေ့ကဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းပြင်လူ့သမားဌာနဝန်ကြီးဦးတောင်းနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံမှာအတင်းအဓမ္မလူအပိခိုင်းစေမှုအတုံးပြုတဲ့ကိစ္စရပ်ကိုဆွေးနွေးခဲ့တယ်လို့သိရပါတယ်။တင်းအဓမ္မလူအပိခိုင်းစေမှုကိုနှစ်နှစ်ချီအတုံးပြုခဲ့မှုအတွေ့စက်ကရင်ထောင်ကမြန်မာနိုင်ငံပေါ်အာရလိုကဒဏ်ခအရေးယူမှုများပြုလုပ်မယ်လို့ချင်းချောက်ခဲ့ပါတယ်။ဒါပေမဲ့တင်းအဓမ္မလူအပိခိုင်းစေမှုပပျောက်ရေးအစီအစဉ်တရားနယ်ပတ်သက်လို့ရန်ကုန်ရှိစစ်ဆိုးရနယ်သဘောတူညီမှုရရှိခဲ့ပြီးတဲ့နောက် ILO ကစက်ကရင်ထောင်၃ခုကဒဏ်ခအရေးယူချင်းချောက်မှုလမ်းကြောင်းကိုပြောင်းခဲ့ပါတယ်။ဒါပေမဲ့တင်းအဓမ္မလူအားပိခိုင်းစေမှုကိစ္စမှာတိုးတက်မှုရရှိအောင်မြန်မာစစ်အာဏာပိုင်တွေကလှုံ့ဆော်ခြင်းမရှိဘူးလို့ ILO ကဆွဆွဲခဲ့ပါ